တော်ရရှိများခင်ဗျာတည်ကြတဲ့အတိုင်းဒီကနေ့ဟာဗာလင်တိုင်ချစ်သူများနေ့ဖြစ်ပါတယ်ချစ်သူများနေ့မှာချစ်ချင်းမေတ္တာတွေနဲ့ပျော်ရွှင်စရာတွေရှိပေမဲ့သမိုင်းတကွေ့မှာတော့ထူးခြားစွာကြေကွဲစရာဖြစ်ရတဲ့ရှိခဲ့ပါတယ် KNU ကရင်အမျိုးသားအစည်းအရုံးရဲ့ခေါင်းဆောင်ဖရိုမန်းရှာကိုဗာလင်တိုင်နေ့မှာလှုပ်ကြံခဲ့ကြတာ10နှစ်ပြည့်သွားပြီဆိုပေမဲ့သူ့ကိုအဓိကလှုပ်ကြံသွားတဲ့လက်သက်တရားခံကိုအခုချိန်ထိရှာမတွေ့သေးတာကြောင့်အဲ့ဒီကာလမှာတောင်းဝန်ယူခဲ့ကြတဲ့စေအစိုးရကလည်းတောင်းဝန်ရှိတယ်လို့မိသားစုဝင်တွေကပြောပါတယ်။ဒါအပြင် KNU အနေနဲ့အပြစ်ခတ်ရစဲရေးလှုပ်ထားပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အခက်အခဲတွေရှိနေတုံပဲလို့ယူဆကြောင်းမိသားစုကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်။
ကရင်မျိုးသားစည်းရုံးရဲ့ခေါင်းဆောင်ဖရိုမန်းရှာဟာ2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာနေအိမ်မှာပဲတနက်နဲ့ပြစ်တက်ခံရပြီးလှုပ်ကြံခံခဲ့ရတာပါဒီအတွက် AR တိုင်းပန်းတတော်မျိုးတောချောင်းရွာမှာရှိတဲ့မိသားစုအနေနဲ့နှစ်ပတ်လည်နေ့လှုပ်တဲ့အခါမှာဟောပြောပွဲလုပ်မဲ့အစီအစဉ်တွေရှိရင်အသိပေးဖို့တက်ဆိုင်ရာရဲစခန်းကလည်းမနစ်ကနီးတူလာရောက်ပြောဆိုတာတွေရှိခဲ့တယ်ဆိုပြီးဖရိုမန်းရှာရဲ့အကူဖြစ်သူအငိမ့်စားကျောင်းအုပ်ဆရာကြီးဦးတင်ရွှေကပြောပြပါတယ်
ဟုတ်လားမိတဲ့သူရတက်ဆိုင်ရကျွန်တော်တို့အုပ်စုကစခန်းတောင်းခံနေတယ်။ဟိုခဏလုံးမယ်ဆိုရင်တော့ဥပမာရဝေးကဘယ်သူပဲဝါလာမယ်ဆိုတဲ့အရှင်ကံသာတော့အသိပေးရမယ်ဘောဘာကြောင့်လဲဆိုတော့ဆိုင်ရမေးလိုက်ရင်သူတို့လည်းပြောတတ်အောင်ဆိုတဲ့ခါကြီးပြောတာတွေအတွက်ကျွန်တော်ကဘယ်သူပဲဝါလာမယ်ဆိုတာဘာမှသတင်းမပို့တဲ့အတွက်ဒီအခါနာအစီအစဉ်ကြီးကျယ်လုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းကျွန်တော်ပြောရကြလေ
ပြီးခဲ့တဲ့နှစ်တုန်းကလည်းဖရိုမန်းရှာရဲ့နှစ်ပတ်လည်လုပ်တဲ့ပွဲမှာမိသားစုကိုစစ်ဆေးမေးမြန်းမှုတွေရှိခဲ့တာပါဖရိုမန်းရှာဟာ KNU တဲပါတာမကတိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတွေမှာပါအတွေးအခေါ်ရရက်တီချက်ကောင်းသူအဖြစ်ထင်ရှားခဲ့ပါတယ်သူတက်ရှိစဉ်ကာလမှာပဲ KNU ခေါင်းဆောင်တဦးအနေနဲ့ကိုကျိုးရှာတဲ့အသေးအယူတွေကိုမလုပ်ဘဲစစ်မှန်တဲ့ငြိမ်းချမ်းရဖို့အတွက်စ조사နေတာကြောင့်သဘောထားတင်းမာသူအဖြစ်သူ့ကိုစန့်ကျင်သူတွေကဝေဖန်နေကြတာပါဖရိုမန်းရှာလှုပ်ကြံခံရပြီးသူ့ကိုလှုပ်ကြံခဲ့တယ်ဆိုပြီးသတင်းထွက်ခဲ့တဲ့ဘူဆန်ပြုတ်လည်းထပ်မံလှုပ်ကြံခံခဲ့ရပါတယ်ဒီအတွက်ဖရိုမန်းရှာတေဆုံးမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့လက်သက်တရားခံကိုလည်းအခုချိန်ထိတော့ဖော်ထုတ်နိုင်တာမျိုးတွေမရှိသေးပါဘူးဒီအတွက်အဲ့ဒီကာလကတာဝန်ယူခဲ့တဲ့စစ်အစိုးရနဲ့တိုင်းရင်းသားအဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိတယ်ဆိုပြီးမိသားစုကဆိုပါတယ
်အကောင်လုံးတာဝန်ရှိတယ်လို့ကျွန်တော်ထင်တယ်ငြိမ်းချမ်းရေးသွားပြီးစစ်ကြတဲ့အဖွဲ့အစည်းတွေကိုဆက်ဆံရအောင်ပဲလေအကြိုက်ပြီးတော့မှအချင်းချင်းနော်ဆင့်ငယ်တာဝန်ပေးတော့ပေးတဲ့အတွက်နောက်တစ်ခုကစစ်အစိုးရအနေနဲ့ကအင်္ဂါမိုင်းရှာရဲ့အတွေးခေါ်နဲ့သူတို့အတွေးခေါ်နဲ့ကစောင့်ကျင်တဲ့ကြီးဖြစ်တဲ့အတွက်သူလဲနော်ခုနကမရှာတရားရှင်ဟာသူလဲတာဝန်မတင်ဘူးလို့ကျွန်တော်တောင်းပြဖြစ်နေတယ
်ဖရိုမန်းရှာအနေနဲ့သူ့ရဲ့ရည်တည်ချက်တိုင်းလှုပ်ဆောင်နေတဲ့ကာလအတွင်းမှာလှုပ်ကြံခံခဲ့ရပြီမဲ့ကရင်လူလူရဲ့မြေတားကိုရရှိတာမို့ဝမ်းနည်းမှုတွေချားကကျဉ်တတ်မိတယ်ဆိုပြီးမိသားစုကဆိုပါတယ
်ကျွန်တော်မိသားစုအနေနဲ့ကတော့သူဆန်းဆောင်တာဝန်ထမ်းဆောင်တဲ့နော်တက်တန်းတစ်လျှောက်မှာ65နှစ်လုံးနော်သူလိုချင်တဲ့ပန်းတိုင်မရောက်ဘူးနဲ့နော်တာဝန်တော်လေးကြီးကြလို့ပဲကျွန်တော်ယူဆတဲ့အတွက်နောင်လဲတည်ရမယ်အတွက်အခုလည်းပဲသူရဲ့ဟိုပြည်သူတရားလုံးရဲ့အတော်လေးမိတ္တာကိုတည်ရတာမျိုးကျွန်တော်တို့လည်းစိတ်ထဲမှာကျေနပ်မိပါတယ
်ဖရိုမန်းရှာလှုပ်ကြံခံခဲ့ရတဲ့10နှစ်ပြည့်အဖြစ်မိသားစုကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံဟာအရင်ကတည်းကပို့ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေဆိုးဝါးလာနေတဲ့အကြောင်းနဲ့လက်ရှိအာဏာရပါတီတွေကလည်းအရင်စစ်အစိုးရရဲ့မူဝါဒလှုပ်ဆောင်ချက်တွေကိုဆက်လက်အကောင့်ထဲပေါ်နေပြီးဖိနှိပ်မှုတွေကိုတက်ဆိုးရှင်အောင်လှုပ်ဆောင်နေတာကိုမြစ်တွေ့မြင်ရတဲ့အတွက်များစွာစိတ်ပြက်မိပါတယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအစိုးရနဲ့ KNU ကြားမှာ NCA လက်မှတ်ရေးထိုးထားပေမဲ့ဖရိုမန်းရှာလှုပ်ကြံခံရတာ10နှစ်ပြည့်တဲ့အချိန်သူ့ရဲ့သားသမီးလေးယောက်ကတော့မြန်မာနိုင်ငံကိုပြန်ဖို့အတွက်ပြည်ဝင်ခွင့်ပိတ်ပင်ခံရဆဲဖြစ်ပါတယ်ရှင်